ကျင့်ပေါင်းတို့ဒီကနေ့တရားစကံဘွေကြီးဤစတုထာမြောက်သောနေ့ညနေကျန်ဓမ္မသဘင်မှာကျေးဇူးတော်ရှင်ဧကမဟာပန္တိကမောဂုဆရာတော်ဘုရားကြီးဤဥပါနိတရားများကိုဥထိန်မှာပန်းရှင်းပြီးတော့ခန္ဓာဉာဏ်ရောက်ဒိဋ္ဌိရောက်လုပ်ပြီးသစ္စာလေးပါးဖြစ်စဉ်တရားများကိုဆွေးနွေးသွားကြမှာဟုတရားပန်းရှင်းဖြစ်တော်မူသောမြတ်စွာဘုရားအားလည်းအုပ်ကြီးမှုနမောတတဖြင့်ဘုရားရှိခိုးပြောကြပါကုန်သို့နမောတတဖြင့်ဘုရားရှိခိုးပြောကြပါကုန်သို့နမောတတဖြင့်ဘုရားရှိခိုးဒေသသမုတ်ပါကိုအခြေခံပြီးတော့ရုပ်နာခွဲရမှာဖြစ်တယ်။မောဂုဝိပဿနာတရားဆိုဒီမှာဟောဒီမှာသာဝတိရှိတာပဲ။ယောဂီတို့ဒီမှာဒေါ်လလကျေးတူတဲ့သာဝတိရှိပါတယ်။သာဝတိရဲ့နောက်ကျောမှာလေမောဂုတရားဆိုတာဖတ်ကြည့်သေးတယ်အင်္ဂါရတ္တိရှိပါသည်တဲ့အင်္ဂါရတ္တိကတော့တဲ့အတိသသမုပ္ပါကကိုချီခံရမည်။နေယုံဉဏ်ခွဲပညာပရမတ်ခွဲပါရမည်တဲ့။သုံးဒိဋ္ဌိကိုအတိပြည့်ကွာအောင်ပါပေးရမည်တဲ့။လေးရှုခင်းရှုွက်ရှုပုံပါရမည်တဲ့။ငါသစ္စာဆိုင်အောင်ဟောရမည်တဲ့။အဲ့ဒီငါးချက်နဲ့ပြည့်စုံရင်မောဂုတ်တရားပဲ။ဘယ်တော့မှတိုးပုံမသွားတဲ့မောဂုတ်တရား။အင်္ဂါရကနေမျိုးရှိလေအဲ့တော့ပရိသသမုပ္ပါကိုအခြေခံယုံဉာဏ်ကိုခွဲဆိုတော့ဟောဒီပရိသသမုပ္ပါကိုဒါစာတဘောမဆန်တဲ့အလုတ်တဘောနဲ့ပြောကြမယ်ဆိုရင်ပရိသသမုပ္ပါမှာအကွက်ကြီး၄ကွက်ရှိပါတယ်အကွက်ကြီးပဲနှစ်ကွက်လေတဲ့အကွက်ရဲ့အကွက်အဖြစ်ပဲနှစ်ခွဲရှိနေလေလေးခွဲရှိတယ်တက်အကွက်ဒီတဲ့လွန်လေပြီးတော့အတိတ်ကလာတက်အကွက်ဒီလွန်လေပြီးတော့အတိတ်အတိတ်ဆိုတာလွန်သွားပြီကျော်သွားပြီမရှိတော့ဘူးအတိတ်ဆိုတာရှိလားမရှိတော့ပါဘူးတဲ့ဒါပြတက်အကွက်ကရှိမှမရှိပဲယောဂီရှုလို့မှန်လို့အသုံးချလို့ရသေးလားအဲ့ဒီတဲ့အကွက်နဲ့ပတ်သက်လို့ရှုမှတ်ဖို့မရှိဘူးပေါ့နော်တဲ့အကွက်ကမရှိတော့ဘူးလေးအကွက်ကိုကြည့်မယ်ဆိုရင်တဲ့နောင်ဖြစ်လက်တအနာခတ်ကလာတဲ့အနာခတ်ဆိုတာလာလက်တလေမပေါ်သေးဘူးပေါ့မရှိသေးဘူးနော်ဒါဖြင့်လေးအကွက်လည်းမရှိဘူးလေးအကွက်လည်းယောဂီတို့လုပ်ငန်းတွင်ဝင်တဲ့အခါမှာဟိုရှော့ရှော့ရှော့လို့ရတာလေအကုန်ရှော့ပြီးတော့လူရင်းကိုရောက်မှာတစ်ချက်သေးအပိုင်ရှုမှတ်ရမှာမို့လားသူတက်အကွက်ကိုဖြုတ်လိုက်ပြီးလေးအကွက်ကိုဖြုတ်လိုက်ပြီးတက်အကွက်ကအတိတ်ရှိသေးလားမရှိတော့ဘူးတဲ့လေးအကွက်ကပေါ်သလားမပေါ်သေးဘူးဒါပြည့်တက်နဲ့လေးမရှိဘူးတက်နဲ့လေးအဲ့တော့သူတော်ကောင်းကြီးများကဒီဒီစက်ဝိုင်းစာရွက်ကိုလေဒီလိုကလပ်ပြနောက်ကိုခောက်ချိုးလိုက်နေဆိုရင်တင်းတဲ့လေးပြောက်သွားမယ်နော်နည်းနည်းသုံးပေါ်နေတယ်နည်းနည်းသုံးနည်းနည်းသုံးပေါ်နေတယ်တဲ့လက်ွက်ကြီးတောင်ပြန်သေးတယ်အဲ့ဒီတော့ယောဂီကအရှင်ဘုရားရေးချော့ပေးပါအောင်တပည့်တော်တို့မှာမှတ်ဖို့ရန်အတွက်များနေလို့မဖြစ်ဘူးချော်လို့ရသည်ချော်ပေးပါဆိုရင်ယောဂီတို့၃အကွက်ကိုထပ်ချုပ်လို့ရသေးတယ်၃အကွက်ကိုဘာဖြစ်လို့လဲဆိုရင်တင်းတဲ့လေးဒီအတိတ်အနာဂတ်မရှိဘူးနော်နည်းနည်း၃ကပစ္စုပ္ပန်နည်းနည်း၃ကဒီနေရာမှာဖတ်ကြည့်ပါယခုဖြစ်စေပစ္စုပ္ပန်ကာလဆိုတော့ဖြစ်စေဆိုတော့သူတို့နှစ်ခုနည်းနည်း၃ရှိတယ်ပေါ့နော်
ဲ့နည်းနည်းသုံးနှစ်ခွက်တို့တွင်တဲ့သုံးအခွက်ပလာရခြင်းရဲ့အကြောင်းကနည်းအခွက်ကိုမသိလို့သုံးအခွက်ပေါ်လာတာနည်းအခွက်ကိုမသိလို့နည်းအခွက်ကိုသိရင်သုံးအခွက်ရှိသလားမရှိဘူးအဲ့ဒီတော့ယောဂီကနည်းအခွက်ကိုစက်တိုက်သိနေမယ်ရှုနေမယ်မှတ်နေမယ်ဆိုရင်သုံးအခွက်ပေါ်เสียမှာရှိတော့ဘူးဒါဖြင့်သုံးအခွက်ပေါ်တယ်ဆိုတာနည်းအခွက်ကိုသိလို့လားမသိလို့လားဒါကြတော့ယောဂီတို့တဲ့နည်းအခွက်ကိုဒလစတတိကထားမယ်ဆိုရင်သုံးအခွက်မပေါ်တော့ဘူးဒါဖြင့်နည်းအခွက်ကဘာလဲဆိုရင်ယောဂီတို့ကြားနေကြသိနေကြဖြစ်တဲ့နည်းအခွက်ဒီခန္ဓာ၅ပါးနည်းအခွက်ကခန္ဓာ၅ပါးပဲအကွက်မှာရှိလေ ယောဂီတို့ဝိပဿနာရှုရမယ့်အကွက်ဒီပဲအကွက်လေ ဒီအကွက်ကခန္ဓာပဲ၅ပါးဘယ်သူတွေပါလဲဝိညာဉ်ခန္ဓာပဲ၅ပါးအဲဒီခန္ဓာ၅ပါးအချင်းချင်းလိုက်ဆိုလို့ရှိရင်ယုံနေခန္ဓာ၅ပါးကိုအချင်းချင်းယုတ်ရားနဲ့အတရားပါဘုရားယုတ်ရားနဲ့အတရားပါဘုရားယုံနံကိုအချင်းချင်းယခန္ဓာပဲ၅ပါးအတရားပါဘုရားဒါဖြင့်ယောဂီတို့တို့တရားထိုင်နေဆိုရင်နေ့အခွက်တစ်ခွက်တည်းကိုအာရုံပြုရမယ်နော်နေ့အခွက်ဆိုတာခန္ဓာ၅ပါးယုတ်ရားနဲ့ယုံဉာဏ်တရားပဲတဲ့ရှုရမယ့်အကွက်နဲ့အကွက်ကိုတွေ့သွားပြီအဲ့တော့နဲ့အကွက်ကိုသိနေမယ်ဆိုရင်သုံးအကွက်ပေါ်ွက်မရှိဘူးသုံးအကွက်ပြောက်သွားမယ်သုံးအကွက်မပေါ်ရင်လေးအကွက်ဖြစ်မလာတော့ဘူးနော်သုံးအကွက်ကကိလေသာသုံးအကွက်ကနဲ့အကွက်ကခန္ဓာနဲ့အကွက်ကသုံးအကွက်ကကိလေသာသုံးအကွက်ကယောဂီပါခန္ဓာမသိလည်းယေကိလေသာဝင်ခန္ဓာမသိရင်ဘာဝင်မယ်ယောဂီပါခန္ဓာသိလည်းယေကိလေသင်ဤဝင်နေဟူတာဒါဖြင့်ခန္ဓာသိကိလေသင်ခန္ဓာသိအပြည့်တရားထိုင်နေဆိုတာပြင်ပူအခမ်းညာအောင်ဖိထိုင်ရတာလားခန္ဓာကိုသိရတာလားခန္ဓာကဘယ်အကွက်မှလဲဟုတ်ပြီနဲ့အကွက်တစ်ကွက်တည်းမှာခန္ဓာကိုအချင်းချင်းယုံနေယုံနေအဲ့ဒီတော့ပဋိစ္စသမုပ္ပါဒ်နည်းနဲ့ပြောပြီးရအဘိဓမ္မာနည်းနဲ့ဖတ်ပြောကြရအောင်ပါခန္ဓာ၅ပါးကိုအဘိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှိရင်နံပါတ်၁ရူပခန္ဓာဘာခန္ဓာလဲနံပါတ်2ကဝေဒနာနံပါတ်3ကနံပါတ်4ကနံပါတ်5ကခန္ဓာ5ပါးနော်ခန္ဓာ5ပါးအဲ့တော့ခန္ဓာ5ပါးတဲ့ကအခုတပည့်တော်တို့ရှင်ဘုရားတို့ရောယောဂီတွေအားလုံးတို့ရောဒါစိတ်အကြောင်းဆိုတဲ့နာမ်အကြောင်းကိုပြီးခဲ့တဲ့လာ3ရက်လုံးလုံးပြောခဲ့ပြီเนาะနံတရားကိုပြောခဲ့ပြီသိရခြားလားနံတရားလားမနောပုပ္ပင်္ဂမဓမ္မာတဲ့နာမခန္ဓာတရား4ပါးတို့မှာမနောပုပ္ပင်္ဂမတဲ့ဝိညာဉ်နဲ့ခန္ဓာစိတ်ကအုပ်ချုပ်တယ်စိတ်ကပြတ်တမ်းတယ်ဒါဖြင့်စိတ်ကိုရှုလိုက်ရင်နာခန္ဓာအကုန်မပါတာလားပါတာလားအဲဒါကြောင့်မို့နံအကြောင်းကိုပြောပြီးဒီကလေးရုပ်အကြောင်းကိုပြောပါမယ်နော်ပရိသသမုပ္ပါရဲ့နဲ့အကွက်ကနံတရားနဲ့ယုတ်တရားနဲ့မျိုးတို့တွေနံတရားကိုပြောခဲ့ပြီးဖြစ်နေတော့ကြောင့်ဒီဒီယုတ်တိကြောင်းကိုပြောမယ်ဘယ်သူကြောင်းလဲယုတ်ဆိုတာကိုတဲ့ပါဠိထဲမှာဘယ်လိုရှိလဲဆိုရင်ရုပ်တိတိရူပံတဲ့ဖောက်ပြန်နေတော့ကြောင့်ယုတ်လို့ခေါ်တယ်ဖောက်ပြန်နေတော့ကြောင့်ယုတ်ကြီးပါသူပဲခန္ဓာဟုတ်ပြန်မှုသဘောတရားအစုဟုတ်ပြန်မှုသဘောတရားသူသည်ရူပခန္ဓာဖြစ်ပါသည်အပြည့်ရူပခန္ဓာယုတ်တရားဆိုတာဟုတ်ပြန်မှုနော်ဟုတ်ပြန်မှုတဲ့နံပါတ်၁ဘာဖြစ်နေလဲဟုတ်ပြန်ရေ
သူပြောတဲ့စကားကိုသိကြဖတ်ယောဂီတို့စာပိုက်နဲ့စစ်စစ်ဆက်ဆက်ဖတ်ရူပခန္ဓာဆိုတဲ့ပါဠိကိုပမာလို့တန်ရင်တဲ့ဖောက်ပြန်မှုတဲ့နံပါတ်1ကသဘောတရားတဲ့နံပါတ်3ကအစုတဲ့တစ်ခုမဟုတ်တော့အစု3ခုအတိတ်ဖြစ်တယ်နော်အဲ့ဒီတော့ဖောက်ပြန်နေတယ်ဘသူဖောက်ပြန်တဲ့သဘောဒီသဘောလားတစ်ခုလားအစုလားဆိုရင်အစုဒါကြောင့်ရူပခန္ဓာဖောက်ပြန်မှုသဘောတရားအစုအဲ့တော့ဖောက်ပြန်တယ်လို့ပြောတော့ကိုယ်ကလေးလေးကြီးကြတော့ပြည့်စုံမနေဘူးနော်အဲ့ဒီတော့သိအောင်အရက်လို့ပြောဗမာလို့ပြောကြည့်မယ်ဆိုရင်အခုစိတ်ဆော့စတိကအာယုံပြုထားရင်တို့ကအခုတစ်ခုလုံးမှာတရွာရွာတချိန်ချိန်ကမောမောတဆူဆူတဆက်ဆက်ဟိုးမောမောလေးတွေတစ်ခုလုံးမှာသိတာထင်ရှားပြီးတော့မနေဘူးလားငယ်တိဗမာတမျိုးမျက်နာဗမာတမျိုးလက်မောင်းဗမာတမျိုးရင်ပတ်ဗမာတမျိုးခြေတလုံးဗမာတမျိုးတရွာရွာတမောမောတတုတ်တုတ်တလုံးလုံးနဲ့ဟာဒါကိုဖောက်ပြန်တယ်လို့ပြောတယ်စာမဘယ်လိုပြောလဲယောဂီမြင်တာကတကိုယ်လုံးမှာအမျိုးမျိုးဖြစ်နေတယ်ဒီလိုပြောပါယောဂီရဲ့တကိုယ်လုံးမှာဘယ်လိုဖြစ်နေလဲကုနာဆက်ဆက်ဒီနာဆိုးဆိုးရွာရွာမောင်းမောင်းဖြူဖြူပြင်းပြင်းရှိရှိဖိဖိတကူလုံးမှာစိတ်ပိချလေးတွေအမျိုးမျိုးဖြစ်နေတယ်တကူလုံးမှာဘယ်လိုဖြစ်လဲအမျိုးမျိုးဖြစ်တယ်နော်အဲ့တော့စာလို့တော့ပေါက်ပြန်တယ်စာလို့တော့ပါဠိလို့တော့ရုပ်ခန္ဓာပါဠိလို့တော့အဲ့ဒါကြောင့်ပြောလိုက်ပါအမျိုးမျိုးဖြစ်ခါပေါက်ပြန်တာရူပခန္ဓာမှန်အခုယောဂီရဲ့တကူလုံးမှာသိသိစလေးတွေအမျိုးမျိုးနော်တကူလုံးမှာမျက်နှာပေါ်မှာယွာစီယွာစီလက်မောင်းပေါ်မှာရှင်းရှင်းရှင်းရှင်းဟောအဲ့ဒီလိုဆူဆူဆက်ဆက်လေးတွေတကူလုံးမှာတယွာယွာတမောမောတတုတ်တုတ်တဖြုတ်ဖြုတ်တလုံးလုံးနဲ့အမျိုးမျိုးဖြစ်နေတယ်ဘယ်လိုဖြစ်နေလဲအဲအဲ့ဒါကိုစာလို့ဖောက်ပြန်တယ်စာလို့ပါဠိလိုကဗာခန္ဓာအဲဒါဖြင့်ယောဂီတို့ရူပခန္ဓာဆိုတာဒါစလုံးတွေတစ်ကလုံးတွေဖြစ်တယ်ယောဂီရဲ့ခန္ဓာကိုယ်ပေါ်မှာပေါ်လာတဲ့အခါရူပခန္ဓာဆိုတဲ့စလုံးကြီးတွေပေါ်လာတာသိသီးစာလေးပေါ်လာတာတစ်ခုတည်းတစ်ထောက်တည်းတစ်ချောက်တည်းလားအမျိုးမျိုးဖြစ်နေတာလားဒါဖြင့်ယောဂီတို့အမျိုးမျိုးဖြစ်တာဗာခန္ဓာအဲ့ဒါသာဖတ်ပြောတာလားကိုယ်အမြင်ပြောတာလားပြောတန်ကြလားကိုယ်ဉာဏ်မှတွေ့ရတာလားဒါပြကိုယ်တွေ့မြင်ကိုယ်တရားပေါ်စာအုပ်ခိုက်ရင်သူများဉာဏ်ကိုအငါစာအုပ်ခိုက်ရင်အငါကိုယ်တွေ့ရင်ကိုယ်တရားဟုတ်ပြီနော်ဒါပြယူရူပခန္ဓာကိုတွေ့တာလားယုတ်တရားကိုတွေ့တာလားအမျိုးမျိုးဖြစ်နေတာလားကျုပ်ကြည့်ပါအမျိုးမျိုးဖြစ်ခါဟောက်ပြန်တာရူပခန္ဓာမှန်ဒါပြေယောဂီကြည့်တယ်ရူပခန္ဓာဆိုတာကိုယ်ဉာဏ်နဲ့ကိုယ်ခန္ဓာကိုကြည့်ရင်တကူလုံးမှာဘယ်လိုဖြစ်နေလဲဒါသိလိုက်ပြီနော်ဒါဆိုရင်နောက်တစ်ထက်ထပ်ပါမယ်နောက်တစ်ထက်အဲ့ဒီအမျိုးမျိုးဖြစ်နေတဲ့ကိုယ်ကနေစက္ကနေဖြိုးကနေဖြစ်နေတာဟာအကောင်ပလောင်လေးတွေလားဗတီးရီယာလေးတွေလားနော်အတုံးအခဲလေးတွေလားလို့ကြည့်တော့ခြေဆိုတဲ့သဘောတင်းဆိုတာလဲရွှဆိုတာလဲစက်ကနေဆိုတယ်လဲဒါပြအမျိုးမျိုးဖြစ်တာသဘောပါနံပါတ်1အမျိုးမျိုးဖြစ်နေတယ်နံပါတ်1အဲ့ဒီအမျိုးမျိုးဖြစ်တာဒါလဲသဘောနော်သဘောလေးမဟုတ်လားစွန့်ရည်လေးပေါ့တတိလေးဆိုရင်တော့မမှန်ဘူးလားဒါပြအထယ်လုံးဝမရှိဘူးနော်ယောဂီတို့ဝိပဿနာရှုရမယ့်ခန္ဓာ၅ပါးအထယ်လုံးဝမရှိဘူးဘာလုံးဝမရှိဘူးအခုအမျိုးမျိုးဖြစ်တာဖြင်းကနေဆိုတာတတိလေးမလားစွန့်ရည်လေးနော်သဘောတရားလေးပေါ်တာပါဒါကြောင့်ပြောလိုက်ပါသဘောတတိစွန့်ရည်ရှိ
မြန်သည့်ခန္ဓာတွေသဘောတတိသွမ်းဤဤမြန်သည့်ခန္ဓာတွေ
သဘောဆိုရင်အခဲရှိလားတတိဆိုရင်အခဲရှိလားသွမ်းဤဆိုရင်ဒရရှိလားဒါဖြင့်သဘောတရားလေးတည်းတည်းအခဲဒရနဲ့မရောရှိဘူးနော်ဒါဖြင့်ယောဂီတို့ဝိပဿနာရှုရတဲ့ခန္ဓာ၅ပါးဟာဘာလုံးဝမရှိဘူးအထည်လုံးဝမရှိဘူးနော်အခုမျက်နှာပေါ်မှာဤကနေစင်ကနေဤကနေစင်ကနေဒီစွမ်းရည်လေးရခန္ဓာ၅ပါးလေအထည်ရှိလို့လားမျက်စိနဲ့ကြည့်လို့မြင်လားမြင်မှာတော့မသိဘူးလားအဲ့ဒါကြောင့်ဉာဏ်သိခန္ဓာတွေဗာတိခန္ဓာပြန်ပြောပါသဘောတတ္တိသွမ်းဤဤဉာဏ်သိခန္ဓာတွေဆိုကြည့်ပါဦးသဘောတတ္တိသွမ်းဤဉ
ာဏ်သိခန္ဓာတွေသဘောတတ္တိသွမ်းဤဉာဏ်သိခန္ဓာတွေဒါဖြင့်အခေလသဘောလားအခေလသွမ်းကြီးလားဒုတိယတရကြီးတွေလားတတိယကလေးတွေလားဩသွမ်းဤနေပါတော့အခုယောဂီတို့တတိကလိုက်ပြန်ရောကနေမွားကနေသိကနေဆိုတာအထေတရလားသွမ်းကြီးလေးတွေလားသဘောလေးတက်တဲ့နော်လင်းနဲ့ကင်လို့လည်းမရဘူးမြင်းစင်းနဲ့ကြည့်လို့လည်းမမြင်ဘူးမန်ပြောင်းနဲ့ကြည့်လည်းမတွေ့ဘူးဟုတ်ဒီမှာရှင်းကနေဆိုညံနေကတော့သိတယ်ညံနေသိရင်တော့သိပါတယ်ဒါကြောင့်ဘာတိခန္ဓာတွေအဲအဲ့ဒါဝိပဿနာရှုရမယ့်ခန္ဓာနော်နောက်မှကိုယ်နဲ့ခန္ဓာထပ်ခွဲတာပေါ့ဒါဆိုရင်အမျိုးမျိုးဖြစ်နေတာသဘောပါအမျိုးမျိုးဖြစ်တာအမျိုးမျိုးဖြစ်တာအဲ့ဒီဘောလေးကိုတတိကသဘောလေးကိုအခုမျက်နှာပေါ်မှာရွတ်ရွတ်လေးဆိုရင်အဲ့ဒီသဘောလေးကိုတတိကရမယ်သဘောလေးကိုတတိကရင်အဲ့ဒီသဘောလေးကရွတ်ရွတ်ဆိုတော့အရွတ်တရွတ်ငြိမ်လာလားပြောင်းနေတာလားအပြောင်းရင်လည်းကမခိုင်မမြဲလို့ပေါ့မမြဲတာအနိစ္စဒုက္ခအနတ္တဖြစ်ဖြစ်ပဲယောဂီရဲ့ဒါဖြင့်ဒီသဘောလေးကငြိမ်လာပြောင်းနေတာဟောပြောင်းနေပြီဒါဖြင့်ပြန်ပြောအမျိုးမျိုးဖြစ်တာသဘောပါပြောင်းတာဉာဏ်ထဲသိဖို့ပဲပြောင်းနေတာကိုတည်းဉာဏ်ထဲမှာသိဖို့ပဲစိတ်ထဲကပြောဖို့မဟုတ်ဘူးနော်ပြောကြည့်ပါအမျိုးမျိုးဖြစ်တာသဘောပါပြောင်းတာဉာဏ်ထဲသိဖို့ပဲဉာဏ်ထဲမှာပါဖြစ်ဖို့အဲကိုညံထဲမှာသိနေဖို့စိတ်ထဲမှာပြောနေဖို့မဟုတ်ဘူးတဲ့ဒါဆိုရင်ရုပ်ခန္ဓာရူပခန္ဓာကိုယောဂီတို့သိသွားပြီစာအနေနဲ့သိတာလားရှုွက်အနေနဲ့သိတာလားယောဂီတို့ကရုပ်ရှုတဲ့လေရုပ်ရှုဒီလိုပြောတယ်ယောဂီရဲ့ဒီထဲမှာကိုယ်ထဲမှာရာခေါက်ပေါ်မလားရာခေါက်တွေပါးစားတွေမပေါ်ဘူးလေချင်းကနေပေါ်တာတင်းကနေပေါ်တာချော့ကနေပေါ်တာအချာလာသိပ်ပြီးစလာအဲ့ဒီသိပ်ပြီးစအကောင်ဘလောင်လေးလားစွန့်ရည်လေးလားဟိုအတုံးခဲလားသဘောတရားလားတတိကထားရင်ရင်ကလာပြောင်းသလားအဲ့ဆိုရင်သဘောလို့သိရင်ခန္ဓာဘယ်နှပါပြောင်းနေတာကဖြစ်ချင်းနဲ့ဖြစ်ချင်းတရားပြောင်းနေတာကဖြစ်ချင်းနဲ့ဖြစ်ချင်းတရားစိတ်ကပါတစ္စာအဲ့ဒီဒုက္ခသစ္စာကတင်ပါမှာဖြစ်တာလားဉာဏ်မှာဖြစ်တာလားဉာဏ်သိဒုက္ခဉာဏ်သိဒုက္ခဟုတ်ပါလားဟိုဖင်ပူခါးချောင်းတာကိုဒုက္ခရှိနေရင်တော့ယောဂီတို့နာဖင်ပူတယ်ခါးချောင်းတယ်ပူတယ်ညောင်းတယ်နားတယ်ကျင်တယ်ဆိုတာတရိစ္ဆာန်အောင်သိတာဟုတ်တယ်မလားအဲ့ဒါကြည့်လို့ဘုရားတရားလို့ဟောမလားမဟောပါဘူးအခုဖြစ်နေဖြစ်နေတဲ့သဘောသစ္စာဟာဒုက္ခသစ္စာတဲ့အခုယောဂီရဲ့တကူလုံးမှာနော်ဟိုဖြစ်ဖြစ်လို့မပြောဘူးပေါ့စိတ်လျှော့တတိကတ်ထားမယ်ဆိုရင်ဒီတိတ်သေးစလေးတွေကတကူလုံးမှာ
တကူလုံးမှာဓာတ်လေးပါးနဲ့စုစည်းထားတယ်မို့လားအဲ့တော့ဒီတွိုင်းရင်တွေတွိုင်းရည်တွေနဲ့စုစည်းထားတဲ့ခန္ဓာမျိုးတကူလုံးမှာတတိတွေပြနေတော့ဒီတွိုင်းရည်လေးတွေကငြိမ်တာရှိလားဒီတတိလေးတွေကငြိမ်မဲ့နေရရှိလားအဲ့တော့တကူလုံးကဗပီးရှင်းနေကြည့်ပဲပကံပြီးတော့တုံခါနေတယ်အသက်အောင်ပြောင်းနေတယ်ဟောဒါကြောင့်ပြောင်းတာညံတဲ့တိဖို့ပဲဒါဖြင့်ယောဂီတို့အခုရူပခန္ဓာတစ်လုံးယုတ်တစ်လုံးကိုပြောပါတယ်ရူပခန္ဓာဆိုတာဖောက်ပြန်တယ်ကိုယ်တွေ့ဉာဏ်မြင်နေနဲ့ပြောရင်တကူလုံးကအမျိုးမျိုးဖြစ်တယ်အမျိုးမျိုးဖြစ်တာဘာလို့လဲအကောင်ပလောင်လေးလားသဘောလေးလားအဲ့ဒီသဘောလေးကိုတတိကံရင်ငြိမ်သလားပြောင်းသလားသဘောလိုသိလိုက်တာနဲ့ခန္ဓာပင်နှစ်ပါးပြောင်းနေတာကဖြစ်ချင်းနဲ့အိုးဒါဖြင့်ခန္ဓာ၅ပါးရဲ့ဖြစ်ဖြစ်ကိုသိရင်ဝိပဿနာဖြစ်ပြီပေါ့နော်ယောဂီတို့အကျေကြီးပြောပြเสียရှိတယ်အခန်းအနော်9ရက်တည်းဒီထဲမှာရှိရစိတ်ဒါနုပဒနာကို3ရက်ဟောထားတော့ဒီမှာတော့ပရမတ္ထသစ္စာယုတ်မှားတွေကိုဟောဖို့အချိန်ကနည်းနေလို့တွန်းပြောနေရတာဖြစ်ပါလေဒီလိုဆိုရင်ဒီဆောင်ပုံလေးနဲ့ပဲအရာရေးလိုက်တာပါတော့ပြောကြည့်ပါအမျိုးမျိုးဖြစ်တာသဘောကကြောင်းတာဉာဏ်ချက်သိဖို့ပဲဒါဆိုရင်ဒီကုလုံးမှာအမျိုးမျိုးဖြစ်နေတာကိုယောဂီကိုယ်တိုင်တရားထိုင်ရင်မသိဘူးလားအခုလေတတိကံရင်တကူလုံးမှာပေါ်လေးတွေမောမောမောမောလေးတွေစွန့်ရည်လေးတွေကြားမနေဘူးလားအဲအမျိုးမျိုးဖြစ်တယ်နော်အဲပုဂ္ဂိုလ်လားသဘောတရားလားအဲ့ဒီသဘောကိုတတိကံရင်ငြိမ်ကြလားပြောင်းလဲနေတယ်ဒါဆိုရပါပြီရုပ်ခန္ဓာရဲ့ရုပ်တရားရဲ့ဖြစ်ချင်းဖြစ်ချင်းတဘာဝကိုအဲ့တော့ရုပ်ရဲ့အတိတ်ရဲ့ရုပ်ရဲ့အလုံးဆောင်ရဲ့ရုပ်ရဲ့ရှုပ်ွက်လေးကိုပြောပြတဲ့အခါမှာဒုတိယတစ်ထည့်ပြောလို့တာကအခုယောဂီတို့မှာတက်ကနေ၊ရွကနေ၊ရှင်းကနေ၊တင်းကနေဆိုတာတလျံမရက်၊တနီယာမလတကူလုံးမှာညံတာကတည်းကတကူလုံးမှာအမျိုးမျိုးဖြစ်နေတဲ့သဘောမပြဘူးလားကြားတယ်အဲ့ဒီတက်ကနေပေါ်လာတယ်နော်တိလိုက်ရင်ခန္ဓာပင်နှစ်ပါးအဲ့တော့ဒီတက်ကနေကဘာကြောင့်ပေါ်တယ်လဲဘသူလောက်တာလဲအလူလူပေါ်တာလားဒါစဉ်းစားဖို့မကောင်းဘူးနော်အဲ့ဒီတော့တက္ကနေပေါ်လာအောင်ဘသူလှုပ်တာလဲဒီတက္ကနေဆိုတာဘာကြောင့်ဖောက်ပြန်လာတယ်လဲဆိုတဲ့ဒီတက္ကနေဖြစ်ပေါ်လာအောင်ဖောက်ပြန်လာအောင်လှုပ်တဲ့သူ့မှာကြောထောက်နောက်ခံဆိုတာမရှိလို့ဖြစ်မလားတရားမှုတိုင်းမှာကြောထောက်နောက်ခံရှိရမယ်လေနောက်အကျိုးတရားတိုင်းမှာအကြောင်းတရားရှိရမယ်လေအဲ့ဒါပေါ့ပရိစ္ဆသမုပ္ပါဒ်ဆိုတာအကျိုးတရားတိုင်းမှာကြောထောက်နောက်ခံရှိရမယ်အကြောင်းရှိမှအကျိုးပေါ်တယ်အကျိုးမှန်တယ်ရေအကြောင်းကိုမူတည်တယ်ဟုတ်သလားဒါပေမဲ့အကြောင်းကျိုးဆိုတာကာလပဋိစ္စသမုပ္ပါဒ်လားဒါဆိုယောဂီတို့စာရီပါရီထူးထူးထူးထူးတွေစဉ်းစားမနေနဲ့အခုယောဂီရဲ့ကိုယ်မှာစက္ကနဲ့ရွက်ကနဲ့ပေါ်တယ်အဲ့ဒါဘာကြောင့်ပေါ်တယ်လဲဘသူလောက်တာလဲအကြောင်းရှိရမယ်လေအဲ့ဒီအကြောင်းကိုသိရင်နော်တန်တရားဝိသိကိစ္စပဲအကျိုးသိရင်ဒိဋ္ဌိစင်တယ်ဘာကြောင့်ဖြစ်တယ်လဲမသိဘဲနဲ့နာတယ်၊ကျင်တယ်၊ကြိုက်တယ်၊ရတယ်သိတယ်။အကြောင်းကျိုးမသိရင်ဒိဋ္ဌိဝိသိကိစ္စရှိတယ်လေ။ဒိဋ္ဌိဝိသိကိစ္စနဲ့အမှန်မှန်နေမယ်ဆိုရင်ဒုက္ခလဝိပဿနာဖြစ်တယ်။နိဗ္ဗာန်မမြင်ဘူး။ဟုတ်သလား။အဲဒါကြောင့်အကြောင်းကိုသိရင်တန်တရားသိနေတယ်။နော်ဘာကြောင့်ဖြစ်တယ်လဲ၊ဘာကြောင့်နာပါလိမ့်ဆိုတဲ့သူလိုသူလိုတွေးတော့တွေးရယုံမှတန်တရားသိနေတယ်။အကျိုးသိတော့ဩဒါပဲလို့သိရင်ဒိဋ္ဌိစင်တယ်နော်အကျိုးသိရင်ဒိဋ္ဌိစင်မယ်အကြောင်းသိရင်တန်တရားဝိသိကိစ္စစင်မယ်ဒိဋ္ဌိဝိသိကိစ္စစင်ရင်သောတာပန်အမြင်ဖြစ်မယ်ပေါ့ဒါကြောင့်ဆရာတော်ကြီးကအကြောင်းအကျိုးကိုအခြေခံရမယ်ပဋိစ္စသမုပ္ပါဒ်ဆိုတာခြားတာအကြောင်းကျိုးလားပဋိစ္စသမုပ္ပါဒ်ကိုအခြေခံယုံနံကိုခွဲလို့ပြောလားအဲအခုအရှင်တို့ပရိသသမုပ္ပါဒ်ကိုဒီစက္ကနဲပေါ်လာတယ်။ဘာကြောင့်ပေါ်လာတယ်လဲ။ပေါ်အောင်ဘယ်သူလုပ်တာလဲ။သူ့ရဲ့ကြောထောင်းနောက်ခံကိုရှာကြည့်တော့တဲ့။မြတ်စွာဘုရားကပဲပြောပါတယ်။ဤဒုံနာတိဝိရောဓိပစ္စေနာရုပ္ပတိတိရူပံ။အေးအခုစမ်းကျင်ပြီးအကြောင်းတရားတွေတွေ့ဆုံးတော့ကြောင့်တကူလုံးမှာဖောက်ပြန်နေတယ်။တကူလုံးမှာယောဂီဉာဏ်လေးစဉ်းစားကြည့်ဟိုចောင်းသားကလေးတိတိလေးပေါက်စားလေးရကစဉ်းစားနော်တို့ဖယောင်းဟောတဲ့အဘိဓမ္မာတရားဆိုတာသိပံပါတာရပဲနော်အဲ့တော့ကိုယ်ဉာဏ်ပွက်သွားမယ်ဆိုရင်နော်ကိုယ်ကထိတ်ဆုံးရောက်သွားအောင်ပါအဲ့တော့ကလေးစဉ်းစားကြည့် ကလေးရဲ့တကူလုံးမှာနော်ပူရည်နွေးရည်ဆိုတဲ့တေဇောဓာတ်တကူလုံးအနတ်မရှိဘူးလားတေဇောဓာတ်ပူခြင်းနွေးခြင်းမရှိရင်သေပြီမသာအေးဆက်သွားပြီမသာကြီးနွေးသလားအေးသလားတေဇောဓာတ်ချုပ်ငြိမ်းသွားပြီလေအပူဓာတ်မရှိလို့သေတာဟုတ်သလားအေးတိတော်အခုတို့အသက်ရှင်နေတယ်ဆိုတာဒီတေဇောဆိုတဲ့ပူမှုနွေးမှုသဘောမရှိဘူးလားမိဋ္ဌရှိတယ်နော်ရည်ဋ္ဌခန်းချောက်ရင်လည်းသိဆုံးတာပဲလေရည်ဋ္ဌမရှိရင်လည်းသိမှာပဲနော်ဒါဖြင့်ယောဂီရဲ့တကုလုံးမှာရည်ဋ္ဌကလည်းအတိမိဋ္ဌကလည်းရည်ဆိုတာစုထိုင်းတဲ့သဘောနော်အာဘောဓာတ်ပလီပါအဲ့တော့အကျမ်းမဲ့ပြောကြဆိုမိတ္တကလည်းအပြည့်เนาะရည်တ္တကလည်းအဲ့ဒီတော့ယောဂီတကူလုံးမှာရည်တ္တကလည်းအပြည့်မိတ္တကလည်းအပြည့်ဆိုတော့မစုံမိတဲ့နေရာဆိုတာရှိသလားမစုံမိတဲ့အချိန်ဆိုတာရှိသလားဒါဖြင့်စက္ကန့်တိုင်းမှာစုံမိတာပေါ့မိနေရင်လည်းစုံတိုင်းစုံတိုင်းမှာကလေးအမေအခုလိုလွေရသည်မိပေးဆောင်မလောင်ခင်တားဆိုတော့ထမင်းဖြစ်ပြီးရင်မိကိုရေနဲ့ငိမ့်နဲ့မိဘုံကိုရေမလောင်ဘူးလားလောင်တဲ့အခါမှာပူရှဲဆိုပြီးတော့ပြာလေးတွေကတောကံပေါက်ကွဲပြုတ်ကွဲမှုမဖြစ်ဘူးလားဒီဓာတ်တစ်ခုတဲ့လို့လားမတဲ့လို့လားမတဲ့တော့ပေါက်ကွဲပြုတ်ကွဲပေါက်ပြန်သေးတယ်ပေါက်ပြန်မြဲပဲတဲ့မတဲ့တဲ့သဘာဝစုံပြီးရင်ပေါက်ပြန်မြဲတောကံမြဲပေါ့နော်အဲ့တော့ရင်းနဲ့မိနဲ့တွေ့ဆုံရင်ပေါက်ကွဲပြူကွဲတယ်လို့နော်မိဖို့တဲ့ကပြာလေးတွေလွတ်ထွက်သွားတယ်လို့နော်အခုယောဂီရဲ့တကူလုံးမှာရင်းနဲ့မိစုံမိလိုက်တာနဲ့တကူလုံးမှာဖောက်ပြန်မှုစက္ကနဲ့ခင်းကနဲ့တင်းကနဲ့ခါလီတော့ကနဲ့ခါလီစက္ကနဲ့ဟုတ်သလားဘာဖြစ်လဲဖောက်ပြန်တယ်ဖောက်ပြန်တယ်ဓာတ်တဘာဝတွေတဲ့လို့လားမတဲ့လို့လားအေးပြောလိုက်ပါအေးပူစက်ခြင်းတွေ့ဆုံးလျင်အစင်ဖောက်ပြန်သည်အေးဖူစက်ခြင်းတွေ့ဆုံးလျင်အစင်ဖောက်ပြန်သည်အပူအေးတွေ့ရင်ဘာဖြစ်လဲခုယောဂီကိုယ်ပေါ်မှာစက္ကနဲ့ချင်းကနဲ့ရွာကနဲ့မွာကနဲ့ချင်းကနဲ့မပေါ်ဘူးလားဩစမ်းကျင်ပြီးအကြောင်းတရားတွေ့ဆုံးတော့ကြောင့်ဖောက်ပြန်တဲ့အကျိုးပေါ်မနေဘူးလားသာဆိုရင်စัจจပြည့်တည်ဆုံးခြင်းကအကြောင်းဖောက်ပြန်ခြင်းကအကျိုးအကြောင်းကြောင့်ပါဖြစ်လေအကြောင်းကျိုးကခြားလာပဋိစ္စသမုပ္ပါဒ်ဒါတော့ခလေးပြောပဲပြောရအောင်အရာပြောပြောရင်အေးအပူတွေးဆုံးခြင်းကအကြောင်းစက္ကနဲ့ချင်းကနဲ့ရွာကနဲ့ပြူပြူပြင်းပြင်းတကူလုံးအမျိုးမျိုးဖြစ်ပေါ်လာခြင်းကအကျိုးအမျိုးမျိုးဖြစ်ပေါ်လာခြင်းကအဲ့ဒီတော့ဒါကြောင့်ဒီလိုဖြစ်တယ်ဒါကြောင့်ဟုတ်ဒါကြောင့်ဆိုတာအခြားဆန့်ကျင်ပြည့်တွေ့ဆုံတာလားဟောဖောက်ပြန်တာကဒီလိုဖြစ်တယ်အမျိုးမျိုးဖြစ်တယ်ဟုတ်ပါလားဒီအမျိုးမျိုးဖြစ်ပေါ်လာတာကအလိုလိုလားအကြောင်းကြောင့်လားဒါကြောင့်အရက်လူဒါကြောင့်ဒါကြောင့်ဩဒါဟာဒါကြောင့်ဆိုတာပဋိစ္စဒီလိုဆိုတာသမုပ္ပါဒ်အရက်လူပြောကြည့်တာနော်စာလူဆိုတော့ကလေးတွေနာဝေးကုန်တာပေါ့အခုမိနဲ့ရေနဲ့တွေ့ဆုံလို့ဖောက်ပြန်တာလေအခုသွေးတွေးသမားဟာနော်ဟိုအငံတို့ဘဲဥတို့အုံတီတို့စားကြည့်သမ်းပါလားအခုချက်ချင်းခေါင်းမူတက်မလာဘူးလားဒါကြောင့်ဒါခေါင်းလုံးမှာရိတ်ရိတ်ရိတ်ရိတ်ဆိုတာအမျိုးမျိုးဖြစ်လာပြီလေဟောစမ်းကြည့်ပဲမတဲတဲ့ဓာတ်စာတွေစားတာကိုငကူကဒီရိတ်ရိတ်ရိတ်ရိတ်ခေါင်းမှာဖြစ်လို့လားဒါကြောင့်ဒီလိုဖြစ်တယ်။ဒါတဲ့ဒါကြောင့်ကအကြောင်းဒီလိုကအကျိုးကိုစာကြည့်ခြင်းကအကြောင်းစာရခြင်းကအကျိုးကိုသင်ယူခြင်းကအကြောင်းတက်မြောက်ခြင်းကအကျိုးကိုလောကကြီးကအကြောင်းကျိုးတွေဒီပဲလေ။ဒါကြောင့်ဒီလိုဖြစ်တာနော်။ဒီလိုဆိုရင်ယောဂီမှာတကူလုံးမှာအမျိုးမျိုးဖြစ်ကပေါက်ပြန်နေတော့အင်းငါတကူလုံးမှာဘယ်လိုဖြစ်နေမှန်းမသိဘူးနေမဖြစ်ထိုင်မသာကြီး။ဒါဆိုရင်အကြောင်းကျိုးပေါ်မှာညံမရောက်တော့ဘူးเนาะဟောအခုယောဂီတို့အပြင်ကအပူအတွင်းကအပူရည်ဓာတ်ကတော့မရှိဘူးလားအပူနဲ့အေးတစ်ခါဆိုတော့အေးကရှုံးသွားပြီ အပူကလွမ်းပြီပေါ့လွမ်းတော့အမလီပန်ကောက်ဖောက်ပေါ့အောင်ရက်ကပေါ့အောင်အမလီပူလိုက်တာအိုင်းလိုက်တာဖြစ်မလာ
ဒါကြောင့်ပြန်ပြောပါအေးပူစက်ခြင်းတွေ့ဆုံးလျင်အစင်ပေါက်ပြန်သည်ဆိုကြည့်အောင်အေးပူစက်ခြင်း
ကလေးလေးတွေကိုတင်ပေးတဲ့ဆောင်ပုဒ်လေးလေးရှိပါသေးတယ်။ကလေးပြောမယ်။ကဲပြောကြည့်ရေမီမတဲ့တွေ့ဆုံးခဲ့တော့ဟောက်ပြန်ပြောင်းတွေပြိုကွဲတဲ့နော်ဟောက်ပြန်ချင်းအကြောင်းရင်းဒီတို့မျော
အဲ့ဆိုရင်ဒါကြောင့်ဒီလိုဖြစ်တယ်လို့သိပြီးရင
်ဒါကြောင့်ဆိုတော့ယောဂီတို့ပူးဆိုတဲ့စွမ်းရည်တတ္တိလေးရာလေးစွမ်းရည်လေးရာ
အဲ့ပူးဆိုတဲ့စွမ်းအားလေးရာယောက်ျားမိမပုဂ္ဂိုလ်တတ္တဝါဟုတ်လို့လားအေးဆိုတဲ့သဘာဝတရားဟာလေယောက်ျားမိမပုဂ္ဂိုလ်တတ္တဝါဟုတ်လို့လားဒါပြင်ချင်းပူချင်းဆိုတဲ့အကြောင်းတရားတိုင်းမှာတတ္တဝါမရှိဘူးရှိသလားဒါပြင်ချင်းနဲ့ဆိုတဲ့သိပ္ပိစလေးပေါ်မလာဘူးလားအဲ့ဒီချင်းကလေးဆိုတဲ့သိပ္ပိစအကျိုးတရားတိုင်းမှာကယောက်ျားမိမပုဂ္ဂိုလ်တတ္တဝါပါလား။ဟုတ်တယ်ဒီအကျောင်းမှာလည်းတတ္တဝါမရှိအကျိုးမှာလည်းတတ္တဝါမရှိလို့သိသွားရင်ဒိဋ္ဌိဝိသိကိစ္စမပြုတ်ဘူးလား။အခုချင်းကလေးဆိုလို့နော်အေးအပူတွေးဆိုလို့ရွာကနေမွာကနေချင်းကနေချင်းကနေချင်းကနေဖြစ်လာဒီအကျိုးတရားလေးကိုယောဂီတို့ကအာငါမှကြားငါမှကြားအဲ့ဒီလိုငွာရတဲ့တည်းနော်ဒီသိသိသမှာငွာရှိလို့လားဒီဖြင်းကနေဆိုတာတဘာဝနော်တဘာဝရဲ့သိသိသတဘာဝရဲ့အချိုးစားမြည်လို့ပေါ်လာတာတဘာဝအချိုးစားမြည်လို့ဖောက်ပြန်ပြလာတာနော်အဲ့တော့ဒီသိသိသတဘာဝဓာတ်မှာယောက်ျားမိန်းမပုဂ္ဂိုလ်တတ္တဝငွာဆိုတဲ့အကောင်ပလောင်ရှိလားတွန်းကြည့်လေးပါပဲသူ့ကြည့်တပြိကတ်လိုက်ပေါ်ပြီးဖြစ်ပြီးအခြားပါပါသေးတယ်။ဒါဖြင့်ဒီချင်းဆိုတဲ့သဘာဝတရားသိက္ခာလေးကသဘာဝကရာတတ်လို့လား။အဲ့ဒါငါရားတယ်လေ။စဉ်းစားတော့အမှန်တရားသစ္စာတရားမသိရင်တို့တို့တပည့်လုံးရားနာတယ်၊ကြိုက်တယ်၊ခဲတယ်ဆိုပြီးဒီအတိမျိုးနဲ့သွားလိုက်မှာ။ရားတာကနွားတောင်တည်သေးတယ်၊အမီရမ်းတာရားလို့ခွေးတွေကနောက်ချင်တဲ့နေရွက်ကိုလန်းလန်းဆုပ်တာရားလို့ဟုတ်တယ်မဟုတ်လားရားတဲ့ဆိုတာခွေးတိဝက်တိပဲနော်ဒါကြောင့်မို့ဘုရားရဟန္တာတို့ရဲ့အတိကရားတဲ့ဆိုတာနာမည်ဆိုင်ဖို့အပြောတကယ်ပေါ်တာကသိသီးသသဘောဟုတ်တယ်နော်ဒီပြီးပြီးပြီးဆိုတာအကောင်လေလားသိသီးသသဘောအိုးဒီဆန့်ကျင်ပြီးအကြောင်းတရားပြည့်စုံလို့ပေါ်လာတာလေအကြောင်းမှလည်းသဘာဝမှတတ္တဝမရှိအကျိုးသဘာဝမှလည်းတတ္တဝမရှိချင်းကနေဆိုတတိကပေါ်ပြီးပြောက်သွားတာအဲ့ဒါကငါရားတယ်အခုငါရားတယ်ငါလည်းမရှိရားတာလည်းမရှိဘာရှိလဲပေါ်ပြီးပြောက်ဖြစ်ပြီးပြည့်ချမ်းသာရှိသေးတယ်ဒါပြည့်အရှိလဲမှန်ပြီအရှိလဲမှန်ပြီဆိုရင်တမ္မာဒိဋ္ဌိဉာဏ်ဖြစ်ပြီပေါ့ဟုတ်သလားအငြင်းပြီးအောင်စဉ်းစားကြဆရာတော်ကြီးကပြောတယ်နော်ဉာဏ်ပညာကိုကောင်းဆောင်ထားရမယ်သူများပြောတာမယုံရဘူးဖះပြောတယ်မပြောတာမယုံနဲ့မင်းတို့မှခေါင်းပါတယ်တဲ့လုံလုံကြီးနဲ့ခေါင်းတစ်လုံးကြီးမပါဘူးခေါင်းပါတာစဉ်းစားဖို့တဲ့ခေါင်းပါတာအခုဖះဟောတာလည်းမယုံနဲ့ဘုဂုတ်ဆရာတို့ကြီးဟောလည်းမယုံနဲ့ဒီဘုန်းကြီးဟောလည်းမယုံနဲ့ယောဂီမှပါပါတယ်အိတ်ဖို့လားစဉ်းစားဖို့လားမစဉ်းစားရင်အလကားပဲအုံပြရမှခွဲစားရသေးတယ်ဒီလုံလုံကြီးသုံးစားမရဘူးဟုတ်ပါလားသူများပြောတဲ့ယုံရင်တဲ့အမိုက်တောင်းအောင်လို့ဆိုပေအမိုက်တောင်းဆိုတာသူများထည့်သည်လက်ခံတယ်လေသူများပြောသည်ယုံတယ်ဟုတ်တယ်မို့လားဘာအောင်တော့လဲအမိုက်တောင်းအောင်တော့အခုလိုနေရာဒီမှာပုတ်တင်ကလေးတွေကအမလီတက်ပင်ပေါ်ကဆင်းဆင်းပြေးလာလူတွေ့တာနဲ့ခေါင်းကြီးကဟုတ်ကဲ့ဟုတ်ကဲ့ဘာမှမပြောရသေးဘူးဟုတ်ကဲ့ဟုတ်ကဲ့ပုတ်တင်လို့အကောင်းကြီးဟလား
အဲ့ဒီလိုဖြစ်မယ်ဗုဒ္ဓဘာသာဆိုတာကအသိဉာဏ်သာသနာဖြစ်တယ်ဗုဒ္ဓဆိုတဲ့နာမည်ကကိုယ်ကဘုသတိတိဘုတော်ဘုသတိတိတိတ္တဤဣတိတ္တမထိုးကြောင့်ဘုတော်လို့လို့တယ်ဗုဒ္ဓဆိုတာအသိဉာဏ်ကိုပြောတာဗုဒ္ဓဆိုတာဘာလဲအဲသူကိုယ်နိုင်ကအသိဉာဏ်အသိသာသနာဖြစ်တယ်သူထားခဲ့တဲ့သာသနာကလည်းအိုင်ကျူပဲကောင်းမပါတဲ့လူဗုဒ္ဓကမသိဘူးရှင်းထူးတော်တော်တွေ့ပြီဟုတ်ပါလားဒါဖြင့်ဗုဒ္ဓဆိုတာအသိသာသနာပါသိအောင်လုပ်ရတာနော်ဟုတ်ပြီဒါဆိုရင်တို့ပုံတင်ဘဝကလွန်မြောက်ပါစေအမိုက်တောင်းအုံတောင်းဘဝကလည်းလွန်မြောက်ပါစေအခုစဉ်းစားကြည့်ဒီမှာယောဂီရဲ့တကူလုံးမှာယောဂီရဲ့တကူလုံးမှာကဒီဓာတ်လေးပါးရဲ့အစုအဝေးလေးဓာတ်လေးပါးဆိုတာခြားလာတဘာဝတရားတွေလားတဘာဝတရားနောက်ပြီးတော့တစ်ဆက်တက်ပြောပါဦးမယ်အခုဒီနေ့အကျဉ်းစားလေးပြောမယ်ပေါ့နော်အေးပူဆက်ကျင်တွေ့ဆုံလေးအစဉ်ဖောက်ပြန်ပြီနော်အဲ့ဒီဖောက်ပြန်လာတဲ့ဖြင်းကနေတင်းကနေဘကနေဆိုတာတတိကိုက်ကြည့်နေအကောင်လာတွန်းရည်လားတွန်းရည်အဲ့တော့ဒီသံယိတ္တိထဲမှာယောက်ျားမင်းမပုဂ္ဂိုလ်တတ္တဝါအထေတရပုပ္ပန်တံနမိအယိအယအကောင်အထေဆိုတာရှိလားအတုံးအလုံးအခက်အယိအယဆိုတာတွေ့တယ်လားသံယိလေးဖြင်းကနေသူပေါ်ပြီးပြအဲ့ဒီဖြင်းကနေဆိုတဲ့စိတ်သေးစားလေးကိုမသိပဲနဲ့ယောဂီကငါမရားတယ်ဒီစိတ်သေးစားလေးထဲမှာငါဆိုတဲ့တတ္တဝါရှိမလားဒီသဘာဝတရားမျိုးရားဒါနာတာရှိသလားတဘာဝတရားမှာပါရှိလေဖြစ်ပြနေပေါ်ရနေပြောင်းလဲနေကြတဘာဝပြောင်းလဲနေကြအဲ့တဘာဝကိုသိရင်ဒိဋ္ဌိဖြစ်နေကြခန္ဓာ၅ပါးဘုရားဟောတယ်ဆိုတာတဘာဝခန္ဓာဘာခန္ဓာလဲတဘာဝကိုစူးစီးတာတဘာဝကိုသိသိတာတဘာဝရဲ့အချိုးအစားမမြင်လို့ပြောင်းနေတာခန္ဓာခန္ဓာရဲ့ပြည်ရင်းကတဘာဝတက်တာဟုတ်ပါလားเออဒါကြောင့်သဘာဝတရားကြီးကိုလေ့လာရမယ်သူတို့သိပ္ပံဆိုတာလဲခြားလားသဘာဝကိုလေ့လာတာလားအဲ့ဒါစဉ်းစားကြပါအဲ့ဒီတော့ဖောက်ပြန်တယ်ဖောက်ပြန်ခြင်းရည်မီမတဲ့တွေးဆုံခဲ့တော့ဖောက်ပြန်ပြောင်းလဲပြုခွဲတဲ့တော့ဖောက်ပြန်ခြင်းအကြောင်းရင်းဤတို့မျိုးဩဒါကြောင့်ဒီလိုဖြစ်တာကိုနော်ကံစိတ်ဥတုအာဟာရအဲ့ဒီစမ်းကျင်ပြီးအကြောင်းတရားတွေတွေ့ဆုံတိုင်းမှာအမြဲတမ်းဖောက်ပြန်ပါတယ်။ဒါပြဖောက်ပြန်ခြင်းကိုစဉ်းစားလို့ရမလား။ရမယ်စဉ်းစားပါ။ဆောင်ရောက်ရင်အဲ့ဒါလေးကိုတွေးနေရတယ်။ဟုတ်ပါလား။အဲ့ဒါလေးကိုတွေးနေပါဟိုဦးစင်လေးကပြောတယ်။ဆရာတော်ညာတပြီးတော့ဖြတ်လာတာယောဂီဒီ9နာရီမိပိတ်ပြီးတော့အိတ်တော့အိတ်တယ်ဗျာတဲ့။ဒါပေမဲ့ချင်းတော်တဲမှာချင်းတော်စိတ်လင်းနေတယ်ဆိုပဲတယ်လီဖုန်းလေးလိမ့်လိမ့်ထိုးနေတာ။တော်တော်တွေးပုံရတယ်ရှင်လေကျင်းအောင်လဲမှာတဲ့လင်းလင်းနေတယ်ဖုံးလေးလေးအဲလင်းလုံးနဲ့တိုးနေတယ်ဗျာဟောအေးငါယောဂီတွေတော်တော်ရှုမှတ်ပုံပဲအဲအဲ့ဒါကြောင့်ယောဂီတို့အမြဲတမ်းစဉ်းစားနေရတယ်နော်အမြဲတမ်းမလုပ်နိုင်နဲ့စဉ်းစားနေရမယ်အခုအေးအပူဆန့်ကျင်ပြီးအကြောင်းတရားအေးအပူဆန့်ကျင်ပြီးဆိုတာဘာ၄လဲနောက်တစ်ချက်သွားကြရအောင်เนาะအေးအပူဆိုတာကရည်မြေတောတောင်ပင်လေသမုဒ္ဒရာနိလန္ဒကတာယာ32ဘုတ္တဝါအနန္တတစ္ကြဝါလာအနန္တအရာအားလုံးဟာသဘာဝတရား၄မျိုးနဲ့တည်ထောင်ထားတယ်တဲ့သဘာဝတရားဘယ်နှမျိုးလဲပြောကြည့်ပါရည်မြေတိမိแท้จริงเถิดตโลกโลกพระองค์กาณียินดีนี้แท้จริงเถิดตโลกโลกพระองค์กาณียินดีต้อตองเป็นเลตมุติยานีลานิกัตตายาสัจจวะละอนันต32ဘုံတတ္တဝအနန္တအားလုံးကိုစွန့်ရည်ပဲနဲ့ရတဲ့ပေါင်းစည်းထားလေ။အဲဒါကိုဓာလီပါလို့ခေါ်တယ်။ပါဠိပါလို့ခေါ်လေ။အဲ့တော့ရည်မြည်လေးဓာတ်ကြီးလေးတွေတဲ့။နော်ယောဂီတို့နတ်တဲ့အမည်ကြီးကိုကြည်ပထဝီယာမြည်ကြီး။မဟာပထဝီမြည်ကြီးလို့ပြောလား။ပထမဟာပထဝီမြည်ကြီးလို့ပြောတယ်တဲ့။နော်မြည်ကြီးမြည်ပေါ့မြည်ကြီး မြည်သူတို့အခုဒီဓမ္မယုံကြီးရဲ့ပြည်မှာမြည်ကြီးတွေရှိဘူးလားရှိပါတယ်အဲ့ဒီမြည်ကြီးကြတာခွေလဲသိနွားလဲသိကလေးရောမသိဘူးလားအဲ့ဒီမြည်ကြီးကိုသိရင်နိဗ္ဗာန်ရောက်တယ်လို့ဘုရားကစကားလုပ်ပြီးဟောပါမှာလားစဉ်းစားကြပါဦးမြည်တလေးပါသိရင်နိဗ္ဗာန်ရောက်တယ်ရင်းမြည်လေးလေးတိုက်ကြီးလေးပါဆိုရင်းမြည်မြည်သူလို့နိဗ္ဗာန်ရောက်တယ်ဆိုတော့နွားတော်တော်မြည်ပေါ်ရနေတာပဲဗျာနော်အဲ့တော့ဘုရားဟောတဲ့ပထဝီဆိုတဲ့မြေဟာတဲ့ဒီမြေကြီးပဲမဟုတ်ဘူးနော်ပြောကြည့်ပါဦးဤပျော်ပြောင်းခင်မှာသဘောသာမဘပထဝီကပျော်ပြောင်းခင်မှာသဘောသာဘာသာပါလေသဘောဆိုရင်အထင်မရှိဘူးပထဝီဆိုတဲ့နေရာမှာအထင်မရှိဘူးအခုယောဂီတို့မြင်နေတဲ့နေကြီးကခိုင်လို့ရတယ်တီးလို့မြင်နေအထင်ပေါ့နော်အဲအထင်ကပထဝီမဟုတ်ဘူးနော်အေးဒါကြောင့်ဘုရားဟောတဲ့တရားသဘောကအယံသိမ့်မွေးနေဉာဏ်အရာကြီးပဲမျက်စိနဲ့ကြည့်တဲ့နေလို့အရာတွေအလကားကြီးပဲဉာဏ်နဲ့မှသိနိုင်တဲ့တရားတော်တွေအဲ့တော့ပြော့ပြောင်းခက်မှာသဘောတာမပပထဝီတဲ့ဟောပထဝီဆိုတာပျော့ခြင်းမှာစွမ်းရည်လေးပါနော်အခုကလေးလေးလည်းအောင်ပြောကြည့်အောင်အခုစိတ်ရဲ့ငယ်ထိတ်နေဒီမျက်နှာချင်းနဲ့ဆက်ချမှာနော်အကာသမရှိဘူးနော်ဒီတဲမှာပြန်ကြည့်ရည်ကြီးနေကြီးတွေရှိမလားမရှိဘူးလေမရှိဘူးနော်ဒီလေဟာနဲ့အာကာသတဲ့မှာလေဒီကောင်းကင်ထဲမှာခင်းလင်းတင်ထဲမှာဘာမရှိဘူးတွေ့မလားညီကြီးကဲတွေပါတယ်ရှိနော်ဒီကောင်းတဲ့နင်းနေချင်းရှိတဲ့ကောင်းကင်အာကာသတဲ့မှာဘာမှမရှိဘူးနော်ကဲအဲ့ဒါလို့ဆိုရင်ဟိုဥစ္စနုဒဝေချင်းလုံးလေးပေါ့ဒီလေဒီတွေကအားနေရကြကြည့်ပါလားရှိရှိရှိဟောအတန်မပေါ်ဘူးပေါ်တယ်နော်ဒါကြီးဒီချိန်လုံးနဲ့ဒီဒုထဲမှာရှိတယ်ခက်မာတယ်ဆိုတော့စွန့်ရည်နဲ့မတိုက်မိပဲနဲ့ဒီအတန်ကြီးမလားမရှိပါဘူး။အော်ဒါပြဒီလီဒုထဲမှာခက်မာတယ်ဆိုတော့စွန့်ရည်တတ္တိသဘောတတ္တိစွန့်ရည်ရှိနေတယ်။အဲ့ဒါကိုပထဝီလို့ခေါ်တယ်မျက်စိနဲ့ကြည့်လို့မမြင်ဘူး။ဟုတ်ပါလား။ခက်မာတယ်ဆိုတာသဘောခက်မာတယ်သဘောကြော့ပြောင်းတယ်သဘောဒါကြောင့်ပြောလို့ကကြော့ပြောင်းခက်မာသဘောတာမဘပထဝီတဲ့မိကြီးကဲဟုတ်လို့လားအဲ့ဒါကြောင့်ပြောတာဟောဒါပြည့်ဒီအာကာသတဲမှာဘာမှမရှိဘူးဘာမှမမြင်ရဘူးဆိုပြီးတော့ပြောနိုင်တယ်လားဉာဏ်နဲ့ကြည့်ဉာဏ်နဲ့ကြည့်တော့ဟာကောင်းကင်ကြီးဘာရှိဘလားကြီးပဲဉာဏ်နဲ့ကြည့်လိုက်သမ်းပါအခုတယ်လီဖုန်းလိုင်းတွေပေါ့လိုင်းပေါင်းပတိရှိဘူးလားဒါလေထဲမှာ line မရှိဘူးလားဆလောင်းလေး internet တွေမရှိဘူးလားရေဒီယို line တွေ TV line တွေဆလောင်း line တွေအမျိုးမျိုးတစ်ကဘာလုံးကလွတ်ထွက်နေတဲ့လွတ် line တွေမရှိဘူးလားဘာမှမရှိဘူးဆိုတာဟုတ်တယ်ဒီလွတ် line တွေက TV တွေအယုတ်တွေအတန်းတွေအမျိုးမျိုးစစ်ကြောင်းတွေအလုံးပါစွမ်းရည်တွေနဲ့တိဆောက်ထားတာဟုတ်တယ်မဟုတ်လားစွမ်းရည်ဆိုရင်ဓာတ်ပဲနော်အေးအချိုးစားပြောင်းပြီးသုံးထားတာပြရှိစီဟုတ်ရဲ့လားဘာမှမရှိဘူးပြောရင်အယူဟုတ်တယ်မို့လားမျက်စိကိုအားကိုးတာကိုညံအားကိုးရမယ်လေနော်အဲကြောင့်ဒီတရားကိုပြန်သွားပျော်ပြောင်းခက်မှသဘောတာမဘပတဝီတံဟာပြဒီလေထုထဲမှာလည်းပထဝီမြည်ကြီးရှိတယ်မြင်ပြလိုက်ရမှာမျက်စိနဲ့တော့မြင်ပါဘူးမြင်ပါတော့ဒါကြောင့်ခုနကတိုင်ပြီးတဲ့သံဖို့ကဉာဏ်သိခန္ဓာတည်းဗုဒ္ဓဘာသာဆိုတာအင်ကျူရဲ့အယုတ်တည်းပဲဟုတ်မလားအဲသမ္မာသမ္ဗုဒ္ဓတဲ့အကုန်သိတယ်သိတာမဟုတ်လေဉာဏ်ဒါကြောင့်ဖရာသာသနာဆိုတာဖရာကလည်းဉာဏ်သူထားတဲ့သာသနာလည်းဉာဏ်သူပြောတဲ့တရားကလည်းဉာဏ်ဉာဏ်မသုံးနိုင်တဲ့မိုင်ပေါင်းကုန်တယ်ဟုတ်ပြီနော်အဲအဲ့ဒီတော့ဒီထဲမှာလည်းပထဝီရှိတယ်နော် ရည်သေးကိုလည်းကြောက်စီမြင့်တဲ့ပြင်ပေါ်ကိုလည်းဘဝနဲ့ပြန်ပြန်ရိုက်ကြည့်စတ်သွားပါလားခုခံတဲ့ခက်မာတဲ့တတိတာမတိုင်မီရဲ့စတ်เสียအောင်ရှိဒါပြခက်မာတဲ့တတိရည်ထဲမှာလည်းရှိသေးမီးထဲမှာလည်းရှိသေးလေထဲမှာလည်းရှိသေးနော်အထယ်လိုက်တွန်းရည်လားအဲ့ဒီခက်မာတဲ့တတိကပထဝီပဲဘယ်မှာသိမလဲဟုတ်ကဲ့နော်အပြည့်နောက်တစ်ခုညီပြီးတော့နော်ရေမြေလေးမိမိပြောကြရအောင်ပြောကြည့်ပါအေပုဒေါခသဗ္ဗေမမဗ္ဗတိသောတ္တဣတဘောပုဒဘောပါတ္တပါလေတိသောတ္တလေနော်အဲ့ဒီတော့သူတော်ကောင်းပေါင်းတို့အေးတဲ့သဘောပူတဲ့သဘောအခုယောဂီတို့ဒါဟာစွန့်ရည်လေးတက်တက်အခုယောဂီရဲ့အရေးပါပေါ်မှာရှင်းရှင်းရှင်းရှင်းဆိုတာစွန့်ရည်လေးမပြောက်ဘူးကြိုင်ကြည့်လို့ရမလားမရပါဘူးမျက်စိနဲ့ကြည့်လို့မြင်သလားဒါပြင်မဲ့ဉာဏ်မှာတော့မသိဘူးလားသိပါတယ်သိသောသဘာဝနော်အဲ့တော့အေးခြင်းပူခြင်းဆိုတဲ့စွန့်ရည်လေးဟာသိသောဟုတ်ပြီနော်ဟိုမီးကိုသွားမယူနဲ့အဲ့ဒါကအရာနော်အလင်းကအရာပူဆိုတဲ့စွန့်ရည်လေးအေးဆိုတဲ့တတ်တိလေးမှသာလေစွန့်အင်မှသာလေဒါဟာတေသောဖြစ်တယ်အထည်လုံးဝမရှိပါဘူးနော်တေသောနောက်တစ်ခါအာဘောရေးနော်ပြောကြည့်ပါဦးယိုကြီးခွဲလာသဘောမှာမဘာအာဘောတအဘောကိုရည်လို့ယူလိုက်ရည်ဆိုတာခွေးတောင်ပေါင်းနေသေးတာပဲမသိဘူးလားရည်သိတာပေါ့ခင်ဗျာအဲ့ဒါကိုတရားပဲခေါ်ပါမယ်အာဘောဆိုတာယောဂီကိုအခုနော်ဟိုဥစိရည်ကိုရည်ရဲထည့်ပြီးတော့ဥစိရည်ခဲ့ပြတာကတအားအေးတယ်မေတော်ကြီးတို့ဆွေမလည်လူထားပါပဲတကမကြီးရဲ့ရေခဲတက်တာပေါ်ထမှာအဲ့ဒီခွက်ထည့်လိုက်တအောက်ကိုခဲဝါရောဒါအတက်တိထည့်ရတဲ့တတိယခဲဝါရောအဲ့ဒါကအခုနကအရင်အခုအဖအဲ့ဒီရေထဲမှာပျော်ဝင်နေတဲ့အပူချိန်ကိုတုံညာချီဆော့ချလိုက်ရင်ဘာဖြစ်သွားရှိခဲသွားပြီအရင်ကနေဖတ်သွားပြီပေါ့ဟုတ်တယ်လားအဖကိုအရေးဖြစ်ခြင်းရဲ့အဲ့ဒီတဲ့ကိုအပူချိန်လေးပြန်ထည့်ပေးရမယ်။တေသောပြန်ထည့်လား။ဟောရိုးရိုးရေးပြန်ဖြစ်မှာပါလား။အရေးပြလိုက်အဖပြလိုက်ဖတ်လို့ဖတ်လို့လို့ရတယ်။အရေးလို့အရေးလို့လို့ရတယ်။အချိုးစားပြောင်းပေးရမယ်။ဘာပြောင်းပေးလဲ။ဒါဖန်ဆင်းနေတာလားသဘာဝကိုပြောင်းတာလား။အမသိရင်ဘုရားဖန်ဆင်းတယ်ကြောဦးမှာ။တဘာဝကိုဉာဏ်ပြီးရင်အချိုးစားပြောင်းလို့လို့အသုံးပြုခဏိဂျူတုလေးလေးများအကုန်လုံးတဘာဝကိုအချိုးစားပြောင်းယူတာပဲနော်အဲ့ဒီတော့အခုဒါကလေးများလည်းအောင်ပြောတာအရေးဖြစ်လိုက်ဖတ်ဖြစ်လိုက်အရေးလို့ခြင်းသလားရမယ်နော်တည်သောကိုဆွချလိုက်အပူချိန်ကြုံရဖြစ်တာနဲ့ခဲသွားပြီအဖတ်ဖြစ်သွားပြီအဖတ်မကြိုက်ဘူးရည်လိုချင်ဆိုရင်လည်းတေသောထပ်တိုးလိုက်လည်းပဲဖြစ်တာနဲ့စချင်းအရေးပြဖြစ်သွားပြီဟုတ်တယ်မလားတဘာဝကိုလိုသလိုပြောင်းနေတာမဟုတ်လားအဲ့ဒီတော့သူတော်ကောင်းတို့အေးအပူဆိုတဲ့တဘာဝတွေကဖောက်ပြန်နေကြတယ်အပူများရည်တဲ့မျိုးအေးများရည်တဲ့မျိုးပြောင်းလဲဖောက်ပြန်မှုမပြောင်းလားယောဂီခန္ဓာမှာကအပူများရည်တဲ့မျိုးအေးများရည်တဲ့မျိုးအရာတွေလိုပြောလိုက်နာတွေလိုပြောလိုက်ဖောက်ပြန်မပြောင်းဘူးအဲ့ဒါပုဂ္ဂိုလ်လားသဘာဝတွေလားသဘာဝသိရင်မာဆိုတဲ့အတ္တတ္တိကလောသွားပြီဒီဒါကြောင့်ဖျားဆိုတာသဘာဝသက်သာကိုတီးဖို့ဖျားဟောနေတာနော်အနရည်ရည်ဆိုတော့ဒီဖလားတွေကဒီခွက်တွေကရည်ကိုဟာဒါရည်ပဲအဲ့ဒီရည်ကြီးကိုဖျားတရားမဟုတ်ဘူးနော်ယောဂီစဉ်းစားကြည့်ဒီရည်ဖြစ်အောင်အောက်ဆီဂျင်တစ်သားဟိုက်ဒရိုဂျင်တစ်သားပေါင်းလိုက်ရင်ဘာဖြစ်မလဲအရေးပြတ်သွားပြီတောက်လို့ရသွားပြီဒါပြည့်ရေရဲ့ပြင်းရင်းကစွန့်အင်မလားအထည့်ရှိလို့လားဒါပြည့်စွန့်အင်ကိုသိသိလို့အထည့်ဖြစ်နေတာလေ
အထဲကိုဓာတ်ပြူလိုက်ရအခုမီးနဲ့ထပ်ပြူလိုက်အကုန်လုံးအခုကိုဝေးပြပြသွားမှာပေါ့စွိုင်းအင်ပြန်ဖြစ်သွားမှာပေါ့ဟုတ်တယ်မို့လားဓာတ်ပြေအဲ့ဒီအခုအငွေ့တွေကိုပြန်သိပြီးလိုက်အရေးပြန်ဖြစ်ရောဟုတ်တယ်မို့လားအောက်ဆီဂျင်တသားဟိုက်ဒရိုဂျင်ပေါင်းလိုက်ရပါဖြစ်လေဟောရေကိုပြန်ပြီးတော့ဓာတ်ပြူလိုက်မယ်ဆိုရင်စွိုင်းအင်ပြန်မဖြစ်ဘူးလားဒါဖြင့်ဆိုင်းအင်ကိုသိသိရင်အထဲကိုတက်ဓာတ်ခွဲရင်ဆိုင်းအင်ပေါ့ဒါဖြင့်ကဘာမှာရှိသမျှအထဲတရက်ဒီအာလုံးရဲ့ပင်ကြီးဟာဆိုင်းအင်တော့ဒါကြောင့်ပြန်ပြောပါသဘောတတိဆိုင်းအင်ဒီဉာဏ်တိခန္ဓာတွေဆိုပါသောကြံတံကဝါယောတံဘာတတ်ပါလေပြောကြည့်ပါလုံရှားတော်ကံသဘောမှန်မှန်ရန်ဝါယောတံဝါယောဆိုတာယောဂီတို့ထောက်ကံတဲ့ဝါယောတည်ငြိမ်တဲ့ဝါယောလုံရှားဝါယောတည်ငြိမ်တဲ့ဝါယောရှိတယ်နော်အခုယောဂီတို့ဥစ္စေတို့ဒီမှာအသာဆိုင်အသာတို့နော်အတုံးခဲကြီးတွေဖြစ်အောင်ဝါယောကထောက်ကန်ထားတာနော်ဝါယောဓာတ်နေသွားပြီဆိုရင်ရော့ကျသွားပြီဆိုရင်ပြိုကွဲသွားလိမ့်ရောနော်နောက်ပြီးတော့နော်လှုပ်ရှားတဲ့ဝါယောအခုဦးဇင်းတို့စကားပြောတဲ့လဲလဲလေးချီချီလှုပ်ရှားနေတာအဲ့ဒါလှုပ်ရှားဝါယောနော်တည်ငြိမ်တဲ့ဝါယောလှုပ်ရှားတဲ့ဝါယောနော်အခြားလားသွန်းအင်ပဲလားဆိုင်းအင်ဒီပေဆိုင်းအင်ဒီပေဒါဖြင့်ဖျားဟောတဲ့တရားသဘောဖြစ်တဲ့ဓာတ်လေးပါဆိုတာရည်ရည်လေးပြီးတိုက်ကြည့်လေးပါဆိုတာအတုံးခဲလားဆိုင်းရည်လေးလားအထေတရတိလားတတ္တိလေးလားအဲ့ဒီဓာတ်လေးပါဟာပင်ရင်ပဲလောကကြီးတစ်ခုလုံးရဲ့ပင်ရင်ဟာဆိုင်းအင်ဒီပဲနဲ့မျိုးလေဆိုင်းအင်လေးမျိုးပါချိန်လေးတို့နည်းနည်းလေးရှိကိုသွားအောင်မယ်။နောက်နေ့ဒီနေ့အခြေခံပြောထားမှမနှက်ပြန်ရှင်းသွားမှာ။နှက်ပြန်ဒီကရှုခွင်းရှုခွက်ပြောနိုင်မှာမို့။အဲ့တော့ဥစဉ်တို့ကလေးတင်တင်ရအောင်မှာမို့။နော်။ဒီအထေတရရည်ရည်တော်တောင်ပင်လေသမုတ်တရားအထေတရအားလုံးတွေလေလာစစ်ကြပါအောင်အားလုံးတွေပင်ရင်းကစွမ်းကြီးနဲ့နော်။စွမ်းကြီးကိုသိသိမှအထေဖြစ်တာ။ဆိုင်ကြီးကိုသိသိမှာဟောဥစဉ်တို့ဒါဟောဥပမာပေါ့ချညက်ခဲလေးတစ်ခုထားပါတော့တို့ကြည့်လေရှင်လားချူလားဘယ်သူချူလဲဒီအခဲလေးကချူတာမို့အခဲကမချူဘူးဘယ်သူလားချူမှာလဲဒီချညက်ဆိုတဲ့အခဲလေးကချူတာပေါ့အခဲလေးကချူတယ်ဒါဆိုရင်သူနဲ့ထူလိုက်တော့တိတ်တိတ်မောမောဖြစ်သွားပြီတဲ့အဲ့ဒီအစိတ်ကလေးကိုတို့ကြည့်ချင်းတလားချူတလားဟုတ်ပါဘူး။ဒါပြအခဲကချူတယ်ဆိုအခုအစိတ်ကချူနေသေးတယ်။ဟုတ်တယ်နော်။အစိတ်ကချူတယ်ဆိုရင်ပလင်းနဲ့အမုတ်ကြည့်လိုက်လေ။အမုတ်ကလေးဖြစ်သွားပြီချင်းလားချူလား။ချူတယ်။ဒါပြအစိတ်ကချူတယ်ဆိုတာမဟုတ်သေးဘူး။နော်။အခုအမုတ်ကချူတယ်တိချာလားတိချာတာပေါ့ဒီအမုံလေးရှိတာအမုံမချူလို့ဘယ်သူကလာချူမလဲလို့စဉ်းစားရင်ကဲအမုံကလေးတွေကိုဇလာကြီးချက်ချက်ပြီးတော့ရေနဲ့မှုပြီးဖြော်လိုက်မယ်နော်အမုံရှိသေးလားရေထဲပျော်ဝင်သွားပြီနော်အဲ့ဒီကိုတို့ကြည့်ချင်းလားချူတာဟုတ်ဟောဒါပြည့်အခဲကချူတာလည်းမဟုတ်ဘူးအစိတ်ကချူတာလည်းအမုံကချူတာလည်းအခုအခဲအစိတ်အမုံရှိမှမရှိတော့ပဲရေထဲပြုံဝင်သွားပြီတဒံရှိသေးလားနမိတ်အရေးအရာအကောင်အထည်ရှိသေးလားမရှိတော့ဘူးရေထဲပြုံဝင်တို့ကြည့်ချူဘသူကချူတာလဲရေကချူတာဩဩရေကချူတတ်တယ်လားရေကချူတာအချူဟာရေမဟုတ်ဘူးလေရေကလည်းမချူဘူးရေသည်အချူမဟုတ်အချူသည်ရဲချူလို့လားတောက်ကြည့်ပါလားချူလားတပည့်ရဲချူလို့စဉ်းစားတော့ဒါကြောင့်ညံအလုပ်ပါလို့အဲ့တော့ရည်ထဲမှာချူဆိုတဲ့သဘာဝပြောင်းဝင်မနေဘူးလား ပြောင်းဝင်သွားပြီတော့နော်အဲ့ဒါချိုးဆိုတာကိုကန့်ကြည့်လို့တိုးကြည့်လို့ရသေးလားမျက်စိနဲ့ကြည့်လို့မြင်သေးလားအဲ့ဒီချိုးဆိုတာတတ္တိကလေးပဲရှိတယ်တတ္တိကလေးစွန့်ရည်လေးကချိုးနေတာချိုးတဲ့တတ္တိလေးကချိုးနေတာအထင်မရှိဘူးနော်ဒါကြောင့်သဘောတတ္တိစွန့်အင်ရှိဉာဏ်သိခန္ဓာကြီးနော်အဲ့တော့ရည်ထဲမှာပြောင်းဝင်သွားတော့ရည်ဒီအချိုးမဟုတ်အချိုးဒီရည်မဟုတ်ဘူးဒါပေမဲ့သူတို့ခွဲနေတာလားတွဲနေတာလားဒါပေမဲ့ယောဂီအခုနာကခညက်ခဲဆိုတာလုံးဝရှာမတွေ့တော့ဘူးရှိသေးလားအတိတ်ကိုရှာတွေ့သေးလားအမုန်ခတ်ကိုရှာတွေ့သေးလားလုံးဝသဘောတရားချိုးဆိုတဲ့သဘောတရားဖြစ်သွားပြီသဘောဆိုရင်ဓာတ်ဘယ်နှပါချိုးဆိုတဲ့သဘာဝမှာဓာတ်ဘယ်နှပါဓာတ်လေးပါဓာတ်လေးပါပုပ်ပူလားသဘာဝပါဓာတိပအတုံးခဲလားစွန့်ရင်လား။အိုးဒါပြေသဘာဝတရားရဲ့စွန့်ရည်တွေ။ခုရေထဲမှာပြောင်းဝင်သွားပြီးချိုးနေပြီရေထဲမှာ။အဲ့ဒီတော့အဲ့ဒီရေကိုမိုးပြည့်တွေထည့်ပြီးတော့ပြန်ချိုးပေါ့ထင်းချက်ပေါ့ဗျာ။ညာနေညောင်သေးကြ။ဟောချစ်တဲ့ချိုးတွေဆိုတာကဒါချို့တို့ဗမာလူပြောတာသိတ္တန်လို့ဆိုရင်သိပ်ပြီးထလုပ်တာလေ။ရည်ရည်ကိုပြန်သိသိသိသိသိသိကျူလိုက်တော့ညောင်သေးကြပြီးအလုံးလုံးခုံမတင်ခဲပြန်မဖြစ်ဘူးလားသိသိလိုက်တာနော်ဒါဒီသဘောတရားလေးကိုသိသိလိုက်တဲ့အခါမှာအထည်ပြန်မဖြစ်ဘူးလားအထည်ကိုအခုလိုအစစ်စစ်ဓာတ်ခွဲလိုက်ရင်သဘောတရားမဖြစ်ဘူးလားသဘောဆိုရင်သဘာဝဓာတ်ပဲနှပါအေးပြောလိုက်ပါသဘောသိသိဓာတ်ခြေကြီးပေါင်းတိကိုထင်ပြသဘောသိသည်ဓရတ်ခေကြီးပေါင်းတိကိုထင်ပြအထေအစုသဘောသူညံမာကွဲအောင်တတိယအထေအစုသဘောသူညံမာကွဲအောင်တတိယအထေအားလုံးရဲ့ပင်ရင်ကစွန့်အင်းစွန့်အင်းကိုသိသိရင်အထေကိုဓာတ်ပြုလိုက်ရင်ဒါကြောင့်မို့အထေအစုသဘောစုညံမာကွဲအောင်တတိပြုဒါသဘာဝတရားကိုလေ့လာနေတာနော်လေ့လာနေတာအဲ့ဒီတော့အထေအစုသဘောစု9မိနစ်ကြာတဲ့အချိန်လေးကိုရှုခွက်တင်လိုက်ပါဦးမယ်အခုယောဂီတို့ဦးဇင်းတို့မုတ်တုတ်ခိုင်နေတဲ့ခေါင်းကိုချေလဲတဲ့အထေပေါ်နာအထေအစုအဲ့ဒီအထေပေါ်မှာစက္ကနဲပေါ်လာစက္ကနဲအခုတတိတော်ရဲ့ညနာပေါ်မှာစက္ကနဲပေါ်လာဒါစက္ကနဲဆိုတာအကောင်ဘလောင်အခဲလားသဘောလေးလားစွန့်အင်းလေးသိသိလိုက်တာနော်အင်းအားလေးထင်ရှားပြလိုက်တာပဲအဲ့ဒီတော့ဒီကိုယ်ကောင်ကြီးကဒါကြီးကအထဲဒီကိုကြီးကအထဲဒီကိုပေါ်မှာပေါ်လာတာကဖြင်းကနေဆိုတာသဘောဟောဖြင်းကနေဆိုတာကဒီအထဲကြီးကကိုဒီအထဲကိုမိဒီအထဲကိုအကြောင်းပြုပြီးတော့ဒီအထဲပေါ်မှာစက္ကနဲ့ဖြင်းကနေရွက်ကနေပေါ်လာတာပေါ်စဲလေးကသဘောပေါ်စဲလေးကဒါကြောင့်ဆရာတော်ကြီးဘယ်လိုသုံးလဲပေါ်ခန္ဓာဘာခန္ဓာနော်အထေခန္ဓာနဲ့သဘောခန္ဓာဒီကိုယ်ကောင်ကြီးကဘာခန္ဓာဒီကိုယ်ပေါ်မှာမိပြီးတော့ပေါ်လာတာကဘာခန္ဓာသဘောခန္ဓာဒါပြည့်ဝိပဿနာဆိုတာအထေရှုလားသဘောရှုလားအကလေးနားလည်အောင်ဖြတ်ပြောမယ်ရုပ်ရှင်နဲ့ပိတ်ကရုပ်ရှင်နဲ့ရုပ်ရှင်နဲ့ပိတ်ကဆိုတော့ဒီပိုစတာကြီးပိတ်ကကြီးထောင်ထားတယ်ပေါ့ဟိုမှာလေးပရိုဂျက်တာထောင်ထားတယ်နော်ကဲဒီပရိုဂျက်တာပိတ်ကားကြီးကဆရာအောင်ထောင်ထားပါတယ်မနေ့ကလည်းဒီပိတ်ကားဒီနေ့လည်းမနေ့ပြန်လည်းမမြင်ဘူးပြောလို့ယုံမလားနော်အဲ့ဒီတော့ဒီပိတ်ကားပေါ်မှာရုပ်ရှင်အယုတ်မထင်ဘူးလားအယုတ်ပေါ်နေတယ်ဒါပြည့်သူတော်ကောင်းတို့ပိတ်ကားကိုမိပြီးမှအယုတ်ပေါ်လာတာလားဒါပြည့်ဒီပိတ်ကားကိုဆိုရင်ပိတ်ကားပေါ်မှာပေါ်တဲ့အရာတွေကခန္ဓာ ဒါပြည့်ယောဂီတို့ရုပ်ရှင်ကြည့်မှာဆိုတော့ပိတ်ကားကိုကြည့်တာလားပေါ်ရာကိုကြည့်တာလား ပိတ်ကားကမနေရရဲ့ဒီနေ့လည်းမနေ့ကလည်းဒီတိုင်းပဲနော်ဒီပုံမှာပေါ်နေတာကဒါဘုံကြီးပေါ်နေတာလားစွန့်ရီပေါ်နေတာလေရက်စစွန့်ရီရက်ပဲနပါလေအချိုးစားတွေပြောင်းထားတာလေဒါပြည့်မှာဘုံကြီးလားတဘာဝလားရက်ပဲနပါလေအိုးဒါပြည့်ပိတ်ကားကိုကြည့်မှလားပေါ်ရာကိုကြည့်မှလားပေါ်ရာကိုကြည့်တော့စွန့်ရီလေဒီပေါ်မှာလင်းနေတဲ့လျက်သက်တည်းဟာငြိမ်နေသလားပြောင်းနေသလားငြိမ်နေတယ်အခုမိခလုတ်ပိတ်ကြည့်လေပြောင်းမသွားပါဘူးအိုးဒါပြည့်စွန့်ရီပြောင်းနေတာဟုတ်ဒါပြည့်ရုပ်ရှင်ကိုကြည့်ရင်မမြင်ဘူးရုပ်ရှင်ကိုကြည့်ရင်လျက်သက်တည်းလောင်ကျွမ်းနေတယ်လေဒီလေလားအသက်အဟံပြောင်းပြီးလောင်ကျွမ်းမနေဘူးလားဟဲ့ဖိတ်ကားကြတော့မြဲနေတယ်ဟုတ်တယ်နော်ဖိတ်ကားကြည့်လို့မမြဲတာတွေ့မလားဒါပြည့်ယောဂီတို့ဖိတ်ကားကိုကြည့်ရမှာလားရုပ်ရှင်ကိုကြည့်ရမှာလားရုပ်ရှင်ကြည့်ရင်မမြဲခြင်းကိုသိမယ်ရုပ်ရှင်ကြည့်ရင်ဟောရုပ်ရှင်ပေါ်မှာတိုက်တီကားတွေမင်းသားတွေမင်းသမီးတွေထင်နေတာနော်တိုက်တီကားတွေမင်းသားမင်းသမီးပေါ်လာလားလျက်သက်တွေလားပုဂ္ဂိုလ်လားတွိုင်းအင်းလေးလားအာတဘာဝကိုပြင်ပုဂ္ဂိုလ်တွေအသင်မပြန်ပြီနော်တဘာဝကိုပြင်တတ္တဝတွေအသင်မပြန်ပြီတတိနေ့ကြည့်ရင်ဒါမီလုံးကြီးကိုကြည့်နေတာတွိုင်းကြီးတွေလောင်ကျွမ်းနေတာပဲရှိတယ်နော်အဲအဝိဇ္ဇာနဲ့ကြည့်ရင်တော့ယောက်ျားမင်းမဝိဇ္ဇာဆိုတာမာယာမြက်လက်လှည့်စားတတ်တယ်အဝိဇ္ဇာမြက်လက်ဆရာကြီးပေါ့နော်အဲဒါညနေခင်းဟိုပေါ်မှာဖုံးကြီးလားဓာလီပါလားဟောဖုံးကြီးပေါ်နေတာလားလျက်စစ်စွန့်အင်းနေတာစွန့်အင်းဆိုရင်သွားကြိုက်ပြီးအခြေရှိလားဒါကြောင့်သဘောလေးပါသဘောဆိုတော့အမြဲတမ်းလောင်ကျွမ်းပြောင်းလဲနေကြတယ်ဟုတ်ပါလားအဲဒါကြောင့်ကိုပြန်ပြောပါအခြေစုသဘောစုညံမှာကွဲအောင်တတိပြုကိုနဲ့ခန္ဓာဖွဲ့ကြည့်ပါညံမှာတည်နေကိုကိုနဲ့ခန္ဓာဖွဲ့ကြည့်ပါညံမှာတည်နေကိုအပြည့်ယောဂီတို့တရားတိုင်တရားထုတ်ရင်ကိုကိုကြည့်တာလားခန္ဓာကြည့်တာလားသဖြင့်ပေါ်စေလေးချင်းကနေတင်းကနေဆိုတဲ့ဖြစ်စေပေါ်စေလေးကတတဝါလားသိပိသလားသိပိသဆိုတာပုဂ္ဂိုလ်လားတဘာဝလားသာဖြင့်ပြောကြည့်ပါတဘာဝခန္ဓာကိလေသာဧကာမရှိပြီအစွဲခန္ဓာကိလေသာနံစွာဖြစ်၍နေသဖြင့်ဒီကုသိုလ်ပြောပါမယ်။နေအွဲ့တကွဲ့လုံးသည်သဘာဝရဲ့စိတ်သီးသာသဘာဝခန္ဓာ။ဘာခန္ဓာလဲ?သဘာဝခန္ဓာ။သဘာဝခန္ဓာ၃အွဲ့သည်အာသဝခန္ဓာ၊ကိလေသာ။သုံးအွဲ့ကအာသဝခန္ဓာ။ဒါဖြင့်နေအွဲ့ကိုအမှန်သိရင်သုံးအွဲ့မရှိဘူး။ဟုတ်ပြီနော်။ဒါဖြင့်အခုတပည့်တို့ရှင်ပြားတို့ရောယောဂီတို့ရောတင်ပြဆွေးနွေးခဲ့တာဒီကိုအဆောင်ကျရင်အနုလုံပတိလုံစဉ်းစားတွေးခေါ်ရမယ်နော်။ဒါဒါဆိုရင်ဒီနေ့အခြေခံဖြစ်ပါတယ်မနက်ခင်းဟမ်ပရမတ္ထသစ္စာတရားတွေပြည့်ပြည့်နေနေဟောပြတဲ့အခါမှာယောဂီတို့ဉာဏ်မှာရှင်းပြီးတော့လောမြောက်ခြင်းအတိဉာဏ်ကိုရလိမ့်မယ်။ကိလေသာကလောမြောက်ခြင်းပါနော်။ကဲဒါကြောင့်မို့ပြောကြည့်ပါအမျိုးမျိုးဖြစ်တာသောပြန္တာရူပခန္ဓာမအမျိုးမျိုးဖြစ်တာသဘောပါပြောင်းတာဉာဏ်ထဲဤကိုပဲဤပူစัจင်တွေ့ဆုံးလျင်အစဉ်သောပြန်သည်အထေစုသဘောစုညံမှာကွဲအောင်တတိပြုအခြေအစုသဘောစု